အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကာကွယ်ဝင်ကြီး Jim Mattis တို့နဲ့တရုတ်နိုင်ငံတော်ကောင်စီဝင်ရန်ကြီးချီတရုတ်စစ်ဦးစီးချုပ်ဖန်ဖန်ဟွာတို့မနေ့ပြန်ဗုဒ္ဓဟူးနေ့မှာတွေ့ဆုံပြီးနှစ်နိုင်ငံတန်တမန်ရေးနဲ့လုံခြုံရေးကိစ္စတို့ဆွေးနွေးကြမှာပါ။ဆွေးနွေးပွဲမှာတော့မြောက်ကိုရီးယားရေးကထိတ်တန့်ဦးစားပေးဖြစ်လိမ့်မယ်လို့အမေရိကန်နိုင်ငံသားဝင်ကြီးဌာနရဲ့အရှိအအရှနဲ့ပစိဖိတ်ဒေသဆိုင်ရာလက်ထောက်နိုင်ငံသားဝင်ကြီး Susan Thompson ကပြောပါတယ်မြောက်ကိုရီးယားနိုင်ငံရဲ့အဓိကကုန်သွယ်ဘက်တရုတ်အနေနဲ့မြောက်ကိုရီးယားအပေါ်မှာဩဇာလွှမ်းမိုးမှုအရှိဆုံးဖြစ်တယ်လို့သူမကသုံးနှုန်းပြောဆိုပြီးကုလလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေအလုံးအကောင့်ထဲပေါ်လာရေးတရုတ်ဘက်ကသူ့ရဲ့ဩဇာကိုသုံးဖို့တိုက်တွန်းပါတယ်မြောက်ကိုရီးယားအရေးဖြစ်ရှင်းတဲ့နေရာမှာတရုတ်နဲ့အမေရိကန်ကြားပူးပေါင်းဆောင်ရွက်ချက်ရမှာဖြစ်တယ်လို့တရုတ်နိုင်ငံပိုင် Global Time ကမနေ့တနင်္လာနေ့ကရေးပါတယ်မြောက်ကိုရီးယားအရေးကိုတရုတ်တဦးတည်းဖြေရှင်းနိုင်တယ်ဆိုတဲ့အယူအဆကလွဲချော်မှုလို့လည်းပြောဆိုသွားပါတယ်ရှင်